မြန်မာနိုင်ငံရဲ့အဓိကအတိုက်ခံဒီမိုကရေစီအင်အားစုနှစ်ခုလို့ပြောနိုင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့88ငြိမ်းချမ်းရေးနဲ့ပွင့်လင်းလူ့အဖွဲ့အစည်းတို့အကြားပထမဆုံးအချိန်တရားဝင်ပူးရဲထုတ်ပြန်ချက်တရက်ထွက်လာပါတယ်။ဖွဲ့စည်းပုံပြင်ဆင်ရေးအတွက်ပူးပေါင်းဆောင်ရွက်သွားမယ်ဆိုတာအဓိကအချက်ဖြစ်ပါတယ်။ဒါပေမဲ့လည်လာသူတချို့အကြားမှာတော့ဒီနှစ်ဖွဲ့ထုတ်ပြန်ချက်အပေါ်မှာကျေနပ်အားရမှုမရှိတာကိုလည်းတွေ့ရပါတယ်။ရန်ကုန်ရုံးခွဲကနေကိုသားညွန့်ဦးကစုံစမ်းမေးမြန်းထားပါတယ်ရှင်။
အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်နဲ့88ပွင့်လင်းလူ့အဖွဲ့အစည်းခေါင်းဆောင်တွေတွေ့ဆုံကြပြီးဆိုတဲ့ကဘလို့ရလက်တွေထွက်လာမလဲဘလို့မျိုးပူးပေါင်းဆောင်ရွက်မှုတွေလက်တွေမှာဖြစ်လာမလဲဆိုပြီးဒီနိုင်ငံအစုဖွဲ့တွေရောလေးတာသူတွေကပါစိတ်ဝင်စားခဲ့ကြတာပါအဲ့ဒီဆွေးနွေးမှုတွေရဲ့ရလက်ဖြစ်တဲ့ထုတ်ပြန်တဲ့ဒီကနေ့ကြီးညာချက်နဲ့ပတ်သက်လို့တော့88ညီညာရေးနဲ့ပွင့်လင်းလူ့အဖွဲ့အစည်းရဲ့ခေါင်းဆောင်တူဖြစ်တဲ့ကိုချင်မီက VOE ကိုခုလိုရှင်းပြပါရစေ။ဘာပဲလို
့လို့မျိုးသားပြည်နယ်တမျှရေးကိုကျွန်တော်တို့မျက်ခြေမပြတ်ဘူးဆိုတဲ့အတိပဲပြီးတော့ကျွန်တော်တို့ဒီဒီမိုကရေစီပြည်အောင်စုတရားပေါ်ထွန်းရေးဆိုတာကိုလည်းကျွန်တော်တို့အခိုင်အမာယုံကြည်ရဆိုရယ်နောက်တစ်ခုကအဲ့ဒီအတွက်ကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေကအပြင်ကိုပြင်ရမယ်ဆိုရယ်အဲ့ဒီကျွန်တော်တို့အတိတ်ပဲထွက်ပါတယ်။နောက်အဲ့လိုပြင်တဲ့အခါမှာကျွန်တော်တို့ကလည်းဘယ်လိုပြင်ရမလဲဆိုတာဟာကျွန်တော်တို့ရဲ့မူပေါ့အဲ့ဒါကတရားမျှတတဲ့နည်းလမ်းညဉ့်ညံ့တဲ့နည်းလမ်းတွေကိုရွေးချယ်ပြီးတော့ပူးပေါင်းဆောင်ရွက်ပြီးတော့ပြည်အောင်ကြိုးစားမယ်ဆိုရယ်အဲ့ဒီအတိတ်ပဲထွက်ပါတယ်။အဲ့တော့ဘယ်လိုနည်းလမ်းတွေကိုသုံးပါလဲဆိုရယ်အဲ့ဒီအသေးစိတ်ပေါ့လောက်ကမိုင်းတွေကိုတော့ကျွန်တော်တို့မကြခင်မှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကစီးနေတဲ့ကျွန်တော်တို့တွေ့ဆုံပြီးတော့ကျွန်တော်တို့ဆွေးနွေးပါမယ်
။အခုဒါကအမျိုးသားဒီမိုကရေစီဖွဲ့ချုပ်နဲ့88အဖွဲ့ကြားထဲမှာတရားဝင်ပထမဆုံးပူးပေါင်းဆောင်ရွက်မှုလို့ပြောလို့ရလား
။ထုတ်ပြန်ကြေညာချက်ထုတ်ပြန်ပြီးမှပူးပေါင်းဆောင်ရွက်တော့ဒါပထမဆုံးအကြိမ်ပေါ့ဗျာ။ဒါပေမဲ့ကျွန်တော်ကြေညာချက်ထဲမှာပါတဲ့အတိုင်းပါပဲ။အမျိုးသားဒီမိုကရေစီဖွဲ့ချုပ်နဲ့ကျွန်တော်တို့ကနှစ်ပေါင်းများစွာတည်းကကျွန်တော်တို့အတူလက်တွဲလုပ်ကိုင်ခဲ့ကြတဲ့တကယ်အရင်ချိုင်အင်အားစုတွေပါ
။ပူးတွဲဆောင်ရွက်မဲ့ကိစ္စကဖွဲ့စည်းပုံပြင်ဆင်ရေးကိစ္စကိုအဓိကဆောင်ရွက်မှာလား။တခြားဘာတွေပါပါသေးလဲခင်ဗျာ
။သူကအဓိကကျကျကျနေတာ哦နော်အဲ့တော့ကျွန်တော်တို့ဒါကိုလုဆောင်ကြပြီဆိုတော့ဟိုကကျန်တာတွေလည်းကျွန်တော်တို့အကျုံးဝင်မယ်လို့ကျွန်တော်ထင်ပါတယ
်လာမယ့်ရွေးကောက်ပွဲကိစ္စတွေပါရောပါပါလား2015
အဲ့ဒီအစီတော့ကျွန်တော်တို့မရောက်သေးပါဘူးအဓိကတော့ကျွန်တော်ဒီဖွဲ့စည်းပုံအခြေခံဥပဒေပေါ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရတာကျွန်တော်တို့မြို့သားပြည်နယ်ပြည်နယ်နဲ့တဝန်ကြီးပြန်ပြီးပေါ်ထွန်းရေးဆိုတော့အဲ့ဒီအချက်ဆုံးချက်ဟာလုဆောင်ကိစ္စတွေဖြစ်တယ်
ဟုတ်ကဲ့
အဲ့တော့ကျွန်တော်ပြန်ထားပြီးပေါ့
မျိုးသားဒီမိုကရေစီဘွဲချုပ်ကတော့လက်ရှိအဖြစ်လွှတ်တော်ထဲမှာရှိတယ်ဖွဲ့စည်းပုံပြင်ရေးကိုလွှတ်တော်ထဲမှာဆောင်ရွက်နေတာရှိတယ်88ကတော့ဘယ်လိုပုံစံမျိုးနဲ့ရပ်တည်ပြီးတော့ဆောင်ရွက်သွားမလဲ
ကျွန်တော်တို့ကတော့ငွေကိုယ်ရေးကလွှတ်တော်ပြင်ပအင်အားစုကြီးဗျာနိုင်ငံအင်အားစုပဲလွှတ်တော်ပြင်ပနိုင်ငံအင်အားစုဖြစ်တဲ့အတွက်ကျွန်တော်တို့မှာလွှတ်တော်ပြင်ပကကျွန်တော်တို့လုပ်နိုင်တဲ့ကိစ္စတွေကိုကျွန်တော်တို့လုပ်သွားပါမယ
်လွှတ်တော်ထဲမှာရှိနေတဲ့မျိုးသားဒီမိုကရေစီဘွဲချုပ်နဲ့လွှတ်တော်ပြင်ပအင်အားစုလို့ပြောနိုင်တဲ့88တို့အကြားဖွဲ့စည်းပုံပြင်ရေးအတွက်ပူးပေါင်းဆောင်ရွက်နိုင်မဲ့နည်းလမ်းဆိုတဲ့နေရာမှာတော့တကယ်ပဲလက်တွေ့ကြပါမလားဆိုပြီးနိုင်ငံရေးလှလာသူအချို့ကတော့မိကုံထုတ်ထားပါတယ်။ဒါပြင်အခုလိုမျိုးပူးတွဲထုတ်ပြန်မဲ့အပေါ်မှာအများကစိတ်ဝင်စားနေချိန်မှာပဲတကယ်တမ်းထွက်လဲလာချိန်မှာတော့ရေဘူးရဆန်လွန်ပြီးတော့မျောလင့်တယ်လို့မကြိုက်ဖြစ်ရတယ်လို့နိုင်ငံရေးဆောင်ပါရှင်ဒေါက်တာရန်မျိုးသိန်းကမြင်ပါတယ
်။အတော်လေးကိုရေဘူးရဆန်တာကိုတွေ့ရပါတယ်ဗျ။ပြီးတော့အဲ့ဒီအချိန်ညာချက်ထဲမှာသူတို့ကလက်ရှိကာလအရေးကြီးတဲ့အတွင်ကူးပြောင်းရေးကာလလို့ပြောထားတဲ့အတွက်ကြောင့်မလို့လက်ရှိအချိန်မှာဒီတက်ပို့ပြီးတော့အနှစ်သာရရှိရှိနောက်ပြီးတော့ဒီတက်ပို့ပြီးတော့စီမံချက်ရှိရှိနဲ့နောက်ဟိုပူတဲ့သဘောထားထုတ်ပြန်ချက်မျိုးဖြစ်တဲ့လို့ကျွန်တော်ကမြင်ပါတယ
်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်မှာလည်းဒေါန်ဆန်းစုကြည်ကအဓိကဖြစ်နေတဲ့ဒုတိယဒဏ်ခေါင်းဆောင်တွေလိုအပ်နေတော့ဒီ88ခေါင်းဆောင်တွေ energy ကိုသွားမလားဆိုတော့သွားကြမလားဆိုတော့ဟိုစိတ်ဝင်စားမှုတွေတော်တော်ကြီးတာတွေ့ရပါတယ်ခင်ဗျအခုလိုပူပေါင်းဆောင်ရွက်မှုတွေကနေပြီးတော့ဒီလိုအလားအလာမျိုးဖြစ်နိုင်မဲ့အခြေအနေရောရှိလားကိုရံမျိုးသိပ်ပလို့များသုံးသပ်မိလဲ
ဖြစ်လာနိုင်ကြီးလည်းရှိလို့ကျွန်တော်ထင်ပါတယ်။ဘာဖြစ်လို့လဲဆိုတော့နှစ်ဖက်ညီနိုင်ပြီးတော့နိုင်ငံရေးကိုတည်တည်ချာချာပေါ့လေနိုင်ငံရေးပုံစံအတိုင်းအလုပ်လုပ်မယ်88မျိုးဆက်တွေကလူတချို့ ਆ လေပဲ NLD တဲကိုတော့ကြောင်းလဲပြီးတော့အလုပ်လုပ်တာမျိုးတွေ NLD နဲ့ပူးပေါင်းဆောင်ရွက်လာတဲ့ပုံစံမျိုးတွေနောက်ပိုင်းမှာဖြစ်လာနိုင်တယ်လို့တော့ကျွန်တော်ထင်ပါတယ်
ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စမှာဒီနှစ်ဖွဲ့ပူးပေါင်းဆောင်ရွက်လို့တကယ်ပဲပြောင်းလဲဖြစ်လာမလားဒေါက်တာရေမျိုးသိန်းကတော့တန်တရားရှိပါတယ်ဖွဲ့စည်းပုံပြင်ရေးဆိုရင်တော့ဒီထက်ကြည်ကြည်ပြတ်ပြတ်နဲ့ဆောင်ရွက်သွားတဲ့လို့သူကမြင်တာပါတချို့ကတော့ဒီအင်အားစုနှစ်ခုကြားမှာအခုလိုမျိုးတရားဝင်ပူးတွဲထုတ်ပြန်ချက်ဖြစ်လာတာကိုအကောင်းမြင်တဲ့သူရှိပြီးတော့ဒါဟာနှစ်ဖွဲ့ပူးပေါင်းဆောင်ရွက်နိုင်ဖို့ကလင်ဦးခြေလမ်းတွေဖြစ်မယ်လို့ယူဆပြောဆိုကြပါတယ်အခုဒီပူးတွဲထုတ်ပြန်ချက်နဲ့ပတ်သက်လို့တော့ NLD ပြောခွင့်ရှိသူတွေကိုဆက်သွယ်လို့မရသေးပါဘူးအမျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့ကဒီဖွဲ့စည်းပုံပြင်ဆင်ရေးဆောင်ရွက်သွားမယ်ဆိုပြီးတော့ကြားဖြတ်ယူကောက်ပွဲကိုဝင်ခဲ့တာပါလက်ရှိအဖြစ်ဆိုရင်ဖွဲ့စည်းပုံပြင်ဆင်ရေးကိုပြောဆိုညှိနှိုင်းမှုတွေလုပ်နေပေမဲ့လို့လွှတ်တော်တွင်မှာတော့ဒီ NLD ဟာလူနည်းစုဖြစ်နေသေးပါဒါကြောင့်လည်းလွှတ်တော်တာဝန်ရှိသူတွေရောအစိုးရပိုင်းရောစစ်တပ်အကြီးအကဲတို့ပါပါဝင်တဲ့တွတ်ဆုံဆွေးနွေးမှုလုပ်လို့ရဆိုပြီးတော့ဒေါက်ဆန်းစုကြည်ဘက်ကကန့်လန့်ထားပြီးမဲ့လည်းဖြစ်မလာခဲ့ပါဘူးလက်ရှိအဖြစ်တော့ဒီလွှတ်တော်တွေမှာဖွဲ့စည်းပုံပြန်လည်ပြင်ဆင်မှုအကောင့်အထည်ဖော်ရေးကော်မတီဆိုပြီးတော့မကြာခင်ကဖွဲ့ခဲ့ပါတယ် ပါတီတွေရဲ့အကြံပြုချက်တွေကိုအခြေခံပြီးတော့အဲ့ဒီကော်မတီကနေပြီးတော့ဒီဖွဲ့စည်းပုံပြည့်စည်ရေးကိစ္စတွေကိုဆောင်ရွက်သွားမှာဖြစ်ပါတယ်ခင်ဗျာ။